အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်ကြောင့်သေရတဲ့သေဆုံးသူ900ကျော်တိုးလာတဲ့အတွက်သေဆုံးသူစုစုပေါင်း 5,000 ကျော်သွားပြီလို့အိန္ဒိယတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါရယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယဟာကိုရိုနာဗိုင်းရပ်ကြောင့်သေဆုံးသူကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ထောင်စုမှာလည်းပိုကူးဆက်မှုတွေတိုးလာနေတာပါ။ကူးဆက်ယောဂဆိုင်ရာပညာရှင်တွေကတော့ယောဂကူးဆက်ခံရသူလူနာဟောင်းတွေအနေနဲ့3လအတွင်းကူးဆက်မှုကနေခုခံနိုင်စွမ်းရှိကြောင်းအမေရိကန်ကူးဆက်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့တွေ့ရှိချက်နဲ့ပတ်သက်လို့အစားအစာနဲ့ဆေးဝါးထိန်းချုပ်ရေးကုကဲရေးဌာန FDA အရာရှိဟောင်းဒေါက်တာ Scott Gottlieb က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာတင်းနှင်းငွေတွေကပြောဆိုရမှာတော့လူနာဟောင်းတွေဟာ6လကနေတနည်းလောက်အထိခုခံနိုင်စွမ်းရှိတယ်လို့ပြောဆိုခဲ့ပါတယ်ဒါပေမဲ့လေကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ဆရာဝန်တွေနားမလည်နိုင်သေးတာတွေအများပြားရှိနေပါသေးတယ်လို့လည်းဒေါက်တာ Gottlieb ကပြောဆိုခဲ့တာပါအမေရိကန် John Hopkins တက္ကသိုလ်စစ်တမ်းအရကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 27.6 သန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိနေတာမှာအမေရိကန်ပြည်ထောင်စုကတော့ပိုးကူးခံရသူ 5.4 သန်းကျော်နဲ့သေဆုံးသူက 13,000 ကျော်ရှိနေပြီးကူးဆက်ခံရသူတွေရောသေဆုံးသူပါကမ္ဘာမှာအများဆုံးနိုင်ငံလည်းဖြစ်ပါတယ်ဝါရှင်တန်တက္ကသိုလ်ကတော့စက်တင်ဘာလ3ရက်နေ့အရောက်မှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးရတဲ့အမေရိကန်နိုင်ငံသား 38,600 လောက်အထိရှိနိုင်ပြီးတော့ဒီဇင်ဘာလ3ရက်နေ့အရောက်မှာသေဆုံးသူစုစုပေါင်း 39,000 ကျော်သွားနိုင်တယ်လို့ခန့်မှန်းတွက်ချက်ထားပါတယ်